ကချင်ပြည်နယ်ကစစ်ဆောင်စခန်းတွေမှာရောက်ရှိနေတဲ့ဒုက္ခသည်3000မိဘကိုနိုင်ငံသားစီစီရေးကနဲ့အင်တာစုစီရင်ထုတ်ပေးထားပြီးဖြစ်တဲ့အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစေကပြည်သူ့လွှတ်တော်မှာပြောပါတယ်။ဒါဟာကချင်ပြည်နယ်အင်ကြားရဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ကနိုင်ငံသားစီစီရေးကနဲ့အင်တာစုစီရင်မရှိသူစစ်ဆောင်တွေကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအစိုးတင်မင်းမြန်းခဲ့တဲ့အပေါ်မှာရှင်းလင်းစဉ်ပြန်လည်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြပေးထားပါရရှင်။
ဟုတ်ကဲ့2018ခုနှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်တချင်းပြည်နယ်အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာဒီကိနားနဲ့ဝိုင်းမော်မြို့နယ်ရှိစစ်ရှောင်စခန်းတွေကိုတိမ်းရှောင်လာကြတာဖြစ်ပါတယ်။စစ်ရှောင်စခန်းကိုရောက်လာတဲ့အင်ဂျန်ရံမြို့နယ်ကပြည်သူတွေဟာနိုင်ငံသားစီစီရေးကံနဲ့အင်တောင်စုစင်းတွေမရှိတာကြောင့်ပြေးကြုံရတဲ့အခက်အခဲကိုအင်ဂျန်ရံမြို့နယ်ကစစ်တော်ကိုယ်စားလှယ်ဦးလမနော်အောင်ကပြည်သူလွတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။ဒီခုအခါနိုင်ငံသားစီစီရေးကပြားနဲ့အင်တောင်စုစင်းမရှိသူများတည်းစစ်ဆောင်စခန်းမှာတနေရာရာသို့သွားရန်အလွန်ခက်ခဲနေကြောင်းစစ်ဆောင်ရသည့်ဒုက္ခပြင်းကြီးသွားလာရဲ့အတွက်လည်းချွေချွေလူမှုရေးကိစ္စများတွင်လည်းကောင်းဤသည့်အထောက်အထားများတင်ပြနိုင်ခြင်းမရှိသဖြင့်လူမှုစီးပွားရေးဘဝတွင်ရာစွာခက်ခဲနေကြောင်းနိုင်ငံသားပြည်ချင်းနှင့်တိုင်းသားအခွင့်အရေးများဆုံးရှုံးနေရသောကာယကရှိ၌ကြိုးစားချက်အရာဖြစ်ရှိရပါသည်
အင်ဂျန်ရံမြို့နယ်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာဒေသကပြည်သူတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမတိုင်မီကအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကယာယီနိုင်ငံသားစီစီရေးကံနဲ့ယာယီအင်တော်စုစင်းတွေထုတ်ပေးခဲ့ကြောင်းနဲ့အပြစ်ခတ်ရက်စဲရေးပြစ်ပြားပြီးတဲ့နောက်မှာယာယီကက်တွေကိုတရားမဝင်ကြောင်းနဲ့ကိုင်ဆောင်သူတွေကိုချင်းချုပ်တာတွေရှိခဲ့ကြောင်းလည်းပြောဆိုပါတယ်ဒီလိုအခြေအနေကြောင့်စစ်ဆောင်ပြည်သူတွေအတွက်နိုင်ငံသားစီစီရေးကံနဲ့အင်တာစုစင်းရရှိဖို့ဘယ်လိုဆောင်ရွက်နိုင်လဲဆိုတာကိုဦးလမနော်အောင်ကဆက်လက်မေးမြန်းခဲ့ပါတယ်
။ပြည်ထောင်စုဘဝတိုင်းသားစီစီဖြစ်ပါလည်းနဲ့ပိုက်ခြားကန့်သတ်ချုပ်ချယ်ခြင်းသည်ပိုက်စည်းပုံအခြေခံဥပဒေနဲ့မျိုးမျိုးချင်းစီမရှိတဲ့လေတုံးတပ်အပြေးနိုင်ရာနေ့ဒီနေ့မျိုးနယ်မှာမြစ်နာစစ်ဆောင်စခန်းတို့ရောက်ရှိနေသောပြည်သူများနဲ့အိုင်းတစ်ပါးသာမဟုတ်သောစစ်ဒီဘေးဆောင်စခန်းတို့ရောက်ရှိနေသည့်တိုင်းဒါများအတွက်နိုင်ငံသားစီစီရေးကပြားနှင့်အင်ထောင်စုအချင်းကိုဒီတို့အစီအစဉ်ဆောင်ရွက်ပေးမည်ကိုသိရှိလို၍ဒီတို့လူတော်ဥက္ကဋ္ဌမှတ်ချက်လေးစွာဆောင်ရွက်ရပါတယ်
။ဒီမိကုံးအပေါ်မှာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးသိန်းစွေကဖြေကြားရမှာ
အချင်းကြီးနယ်အတွင်းမှာနေမီလုံုံရေးရစစ်တပ်နေရာဆုံးကရောက်ရှိနေတဲ့ဒီဘေးဆောင်စခန်း IDP စကန်များမှာစုပေါင်း79ခုရှိပါတယ်။အင်တော်စု1131စုလူဦးရေ4109ခုရှိပါတယ်။အဲ့ဒီပြည်သူများကိုတပည့်ကျော်ဆက်ဆံမှရှိတဲ့ IDP camps မှာရှိတဲ့နေရာစုပေါင်းနေထိုင်သူများကိုဤဌာနအနေနဲ့စစ်သားစီမံချက်နဲ့နိုင်ငံသားစီရေးကပြားပြီးထုတ်ပေးခဲ့ပါတယ်။ဒီ2019ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ထိတောင်းရထုတ်ပေးနိုင်မှုကတော့စုပေါင်းလူဦးရေ19352ခုရှိပြီဖြစ်ပါတယ်။
အင်ဂျန်ရံမြို့နယ်မှာဆောင်ရွက်ထားတဲ့အခြေအနေနဲ့ကြံရှိနေသူတွေအတွက်လည်းဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီးဦးသိန်းစွေကအခုလိုဆက်ပြောပါတယ်
။အင်ဂျန်ရံမြို့နယ်မှာဒီကိနားမြို့နယ်နဲ့ဝိုင်းမော်မြို့နယ်ရောက်ရှိနေတိုင်းနဲ့တစ်တပ်နေရစုခွာနေတဲ့လူများကိုယာယီအင်တော်စုနဲ့လူဦးရေဆင်းများကိုလည်းပဲထုတ်ပေးထားရှိပြီးဖြစ်ပါတယ်။သက်ဆိုင်ရာရက်ွက်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးများရဲ့နေရာလိစာမှန်ကန်ကြောင်းအတည်ပြုထောက်ခံချက်ရရှိပြီးပါကတရားဝင်အင်တော်စုစီရင်နေအင်္ဂနာရှိကပြထုတ်ပေးခြင်းကိုလည်းဆက်လက်ဆောင်ရွက်သွားပြီးမှဖြစ်ပါတယ
်။စစ်ကောင်စခန်းမှာ6လကျော်နေထိုင်တဲ့မူလဒေသမှာယာယီအင်တော်စုစီးရင်ရှိပြီးသားသူတွေကိုတရားဝင်အင်တော်စုစီးရင်နဲ့နိုင်ငံသားစီစီရေးကပြကိုလှုပ်ထုံးလုံလီနဲ့အညီထုတ်ပေးနေတယ်လို့အင်တော်စုစီးရင်မရှိသေးသူတွေကိုလည်းယာယီအင်တော်စုစီးရင်ထုတ်ပေးတာသစ္စာရရက်ကွက်ကြီးရွာနဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးအဖွဲ့ရဲ့ထောက်ခံခြင်းနဲ့တရားဝင်အင်တော်စုစီးရင်နဲ့နိုင်ငံသားစီစီရေးကပြတွေကိုဆောင်ရွက်ပေးနေကြောင်းပြောပါတယ်။စစ်ကောင်စခန်းမှာ6လအောက်နေထိုင်သူတွေနဲ့တိုင်းရင်းသားမဟုတ်သူတွေကိုလည်းသစ္စာရလှုပ်ထုံးလုံလီနဲ့အညီအင်တော်စုစီးရင်နဲ့နိုင်ငံသားကတ်ထုတ်ပေးတာပတ်တမ်းပြည့်စုံထားရှိတာနဲ့နိုင်ငံသားစီစစ်ခံရမည့်တည်တည်ခံကတ်ပြ NGC ကတ်ထုတ်ပေးတာတွေဆောင်ရွက်နေကြောင်းပြောပါတယ်။အင်ဂျန်ရံမြို့နယ်မှာလူဦးရေစုစုပေါင်း 8,000 ကျော်ရှိပြီးမြစ်ကြီးနားနဲ့ဝိုင်းမော်စစ်ဆောင်စခန်းကိုရောက်ရှိလာသူဟာ 3,400 နီးပါးရှိပါတယ်။ဒီလိုရောက်ရှိလာသူတွေအနက်ကနိုင်ငံသားစစ်စီရေးက135ခုထုတ်ပေးထားပြီးဖြစ်ပါတယ်။2014ခုနှစ်က၎င်းစီးရင်ကောက်ယူရာမှာအင်ဂျန်ရံမြို့နယ်ရှိကျေးရွာပေါင်း62ရွာအနက်ကကျေးရွာ8ရွာသာကောက်ယူနိုင်ခဲ့တာဖြစ်ပါတယ်။